ဒီမနက်ကမှကျင်းပခဲ့တဲ့တမိုင်းဝင်ရွက်ောက်ပွဲဟာကြားသိရသလောက်လွတ်လပ်ပြီးပွင့်လင်းမြင်သာမှုရှိတဲ့အပြင်ငြိမ်းချမ်းစွာပြည်စည်းသွားခဲ့တဲ့အတွက်မြန်မာနိုင်ငံသူနိုင်ငံသားတွေကိုချီးကျူးဂုဏ်ပြုကြောင်းအမေရိကန်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းကတနင်္လာနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။ဒါဟာမြန်မာနိုင်ငံအတွက်ရောကမ္ဘာတဝန်းပွင့်လင်းတဲ့ဒီမိုကရေစီအနာဂတ်အတွက်ကွန်ယူစရာနေ့တနေ့ဖြစ်ကြောင်းကြေညာချက်မှာထည့်သွင်းဖော်ပြထားပါတယ်။သူ့အနေနဲ့မိတ်ဆွေလည်းဖြစ်တမူထူးခြားတဲ့ခေါင်းဆောင်တဦးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတို့ကရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ခဲ့တဲ့အပေါ်ချီးကျူးဂုဏ်ပြုလိုကြောင်းလည်းထည့်သွင်းဖော်ပြထားပါတယ်။မဲတွေကိုရေတွက်ဆဲဖြစ်ပေမဲ့လည်း NLD ပါတီအနေနဲ့အများစုကိုအနိုင်ရမယ်ဆိုတာသိတာပေါ်လွင်နေတယ်လို့ဆိုပါတယ်။ဘလို့ရလာမျိုးပဲထွက်လာပါစေလက်ရှိအာဏာရအစိုးရအနေနဲ့ပြည်သူလူထုရဲ့စန္ဒကိုလေးစားလိုက်နာပြီးသူတို့ရွေးကောက်ပွဲမှာအများစုအနိုင်မရခဲ့ရင်တောင်ငြိမ်းချမ်းစွာအာဏာလွဲပေးဖို့သူ့အနေနဲ့တိုက်တွန်းပါကြောင်းကြေညာချက်မှာဖော်ပြထားပါတယ်။ရွေးကောက်ပွဲဟာစိတ်ဓာတ်တက်ကြွစရာဖြစ်စဉ်တစ်ခုလို့ဆိုနိုင်ပေမဲ့ဒါဟာမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးနဲ့ပွင့်လင်းမှုကိုရှေ့ရှုတဲ့ခြေလှမ်းတရတာဖြစ်တဲ့အကြောင်းမြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေဟာတင်းကျပ်တဲ့ကန့်သတ်မှုတွေပါဝင်နေတဲ့အတွက်အားလုံးပါဝင်နိုင်တဲ့ဒီမိုကရေစီစနစ်ကိုကိုးစားပြုတဲ့အခြေအနေမျိုးရောက်လာအောင်ပြင်ဆင်ရေးဆွဲဖို့လိုအပ်တယ်လို့ဆိုပါတယ်။မြန်မာခေါင်းဆောင်အားလုံးကိုအခုချိန်ကစပြီးစစ်မှန်တဲ့အမျိုးသားညီညွတ်ရေးရေးအထူးသဖြင့်မတူညီတဲ့တိုင်းရင်းသားလူမျိုးစုတွေအကြားစစ်မှန်တဲ့ညီညွတ်ရေးကိုဖော်ဆောင်ဖို့သူ့အနေနဲ့တိုက်တွန်းလိုကြောင်းမြန်မာနိုင်ငံရှေ့တိုးဖွံ့ဖြိုးမှုအတွက်အနာဂတ်မှာလက်တွဲလှုပ်ဆောင်လိုပါကြောင်းအထက်လွှတ်တော်အမတ်ဂျွန်မက်ကင်းရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာဒီမိုကရေစီအတွက်ဒီဇိုင်းမမထောက်ခံအားပေးလာတဲ့အာရီဇိုနာပြည်နယ်ရီပါဘလစ်ကန်အထက်လွှတ်တော်အမတ်ဂျွန်မက်ကင်းဟာ2011ခုနှစ်ဇွန်လတုန်းကမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးဒေါအောင်ဆန်းစုကြည်ပင်မြန်မာအစိုးရအရာရှိတွေနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်။သူ့ခီးစဉ်အတွင်းနိုင်ငံရေးအကျဉ်းသားအလုံးပြန်လွတ်ပေးဖို့အပါအဝင်ခိုင်မာတဲ့ပြည်ပြင်ပြောင်းလဲရေးခြေလှမ်းတွေယူဖို့ဦးသိန်းစိန်အစိုးရကိုတိုက်တွန်းခဲ့တာဖြစ်ပါတယ်။ဂျွန်မက်ကင်းဟာ2008ခုနှစ်ကရီပါဘလစ်ကန်ပါတီကိုကိုယ်စားပြုပြီးသမ္မတလောင်းအဖြစ်ဝင်အရွေးခံခဲ့ဘူးသူလည်းဖြစ်ပါတယ်။အလားတူပဲအမေရိကန်သမ္မတအင်ဒူရောကလည်းမြန်မာနိုင်ငံမှာနှစ်ပေါင်း25နှစ်အတွင်းလွတ်လပ်ပြီးတရားမျှတတဲ့ရွက်ောက်ပွဲလို့ယူဆနိုင်တဲ့တမန်ဝင်အထွေထွေရွက်ောက်ပွဲကြီးအောင်မြင်စွာပြီးဆုံးသွားခဲ့တာနဲ့ရွက်ောက်ပွဲမှာပါဝင်မဲ့ပေးခဲ့ကြတဲ့မြန်မာပြည်သူပြည်သားတွေကိုတင်းငင်းနေတွေကချီးကျူးပြောကြားခဲ့ပါတယ်။လက်ရှိရွက်ောက်ပွဲအောင်မြင်မှုအတိုင်းအတာပေါ်မူတည်ပြီးမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတချို့ကိုရုတ်သိမ်းပေးဖို့စဉ်းစားဖွယ်ရှိတယ်လို့လည်းသမ္မတဘာရက်အိုဘားမားရဲ့အမျိုးသားလုံခြုံရေးလက်ထောက်အကြံပေးဘန်ဒော့စ်ကလည်းမကြသေးခင်တုန်းကပြောကြားခဲ့ပါတယ်။